PNU တပ်တွေနဲ့တိုက်ပွဲအတွင်းမြန်မာစစ်တပ်ကမတ်လ29ရက်နေ့နဲ့28ရက်နေ့တွေမှာတိုက်လေယာဉ်တွေတုံးပြီးဘုံကျဲတိုက်ခိုက်နေတာကြောင့်အဲ့ဒီဒေသဘက်မှာရှိနေတဲ့တည်ရင်ပြည်သူတွေဟာတန်လွင်မြစ်ကိုဖျက်ကျော်ပြီးထိုင်းနိုင်ငံမဟောင်ဆောင်ပြည်နယ်တဲကိုထွက်ပြေးလာနေကြပါတယ်ဒီကနေ့မတ်လ29ရက်နေ့အထိကရင်ရွာတွေကနေထွက်ပြေးလာတဲ့စစ်ပြေးဒုက္ခသည်3000လောက်ရှိနေပြီဖြစ်ကြောင်းကရင်သတင်းစင်ရဲ့အမှုဆောင်အယ်ဒီတာချုပ်နန်းဖောဂီကအခုလိုပြောပြပါတယ
်ဒီဘက်ထိုင်းမြစ်ထံကတော့3000ဝန်းကျင်လောက်တော့ဆောင်ထွက်လာတယ်ဆိုတော့အဲ့ဒါအီဒီထမီနားမှာလည်းဥဝထဥဝထဆိုတာတနည်းရရှိသေးတယ်ဆိုတော့အဲ့နာလေးကထောင်လေးတွေကိုအစွဲပြည့်ပြီးတိုးနေရတယ်လို့ခွန်ထားရှိပါထောင်နဲ့ချီတော့ရှိတယ်ပေါ့မေဟိုအဲ့တော့3000ဝန်းကျင်ပေါ့နော်ဟိုညာကတနေရာတော့ညာကတော့ညာကတော့ခုကီခုကီတေးရွာတနေရာနောက်ပြီးတော့အဲ့ဒါလဲဟိုလေမြေကန်းနဲ့နီးတဲ့နေရာပေါ့ဆိုတော့နောက်တနေရာကတော့စီကောထားဆိုတာစင်မီတမန်ငါရဲ့အနေရာတစ်ခုပေါ့နော်ချိုးနေရာလဲသူနေမိကန်းနေရာလဲအစီအမြောက်ကြီးကောင်းပြောအကျိုးတင်ပြီးတော့ဆောင်ပြီးတော့ပြောထားတော့သူကအဲ့ဒါကျူဆောင်ထားတာတော့ကျွန်မထင်တယ်နေ့လယ်ပိုင်းဆောင်တယ်ဆိုတော့သူတို့လပ်ပြတာမွန်လွယ်ပေါ့မွန်လွယ်3နိုင်တစ်ချိန်နဲ့5နိုင်တစ်ချိန်ဆိုတော့ကြားတယ်နော
်တီအန်ယူတက်မှာ9နဲ့မြန်မာစစ်တပ်တို့ဟာစစ်အုပ်ချုပ်ရေးကောင်စီတက်လာတဲ့2လအတွင်းမှာတိုက်ပွဲတွေခက်ခဲစိတ်ဖြစ်လာနေတာပါမလ29ရက်နေ့တုန်းကတော့တန်လွင်မြင့်အကြီးကမြန်မာစစ်တပ်ရဲ့တီမူထာစခန်းကို KNU ကသိမ်းပိတ်လိုက်တာကြောင့်မတ်လ29ရက်နေ့ညကစပြီးမြန်မာစစ်တပ်ဘက်ကလေရင်နဲ့ဘုံကျဲတိုက်ခိုက်မှုတွေကိုစတင်ခဲ့ပါတယ်မတ်လ28ရက်နေ့မှာလည်းလေရင်နေနဲ့ပဲဘုံကျဲတိုက်ခိုက်မှုထပ်လုပ်ခဲ့ပါတယ် KNU တပ်မကားကဘုံမှုစောကလေတို့ကတော့အခုလိုပြောပြပါတယ
်ရမလို့တစ်ဖက်ကတော့ဒီလိုမျိုးပဋိပက္ခနဲ့ဖြည့်ပြီးတော့မှဒီလိုမျိုးတိုက်ပွဲတွေဖြစ်တာတော့ဥစားပေါ်တာဒီနိုင်ငံရေးအိုအရာပြောရမယ်သူတို့ပြည်လည်းမှုမရှိလို့ပေါ့ဒါပေမဲ့အဲ့ဒီနိုင်ငံရေးနေရာဖြည့်ရှိလို့မရတဲ့အရာမဟုတ်ပါဘူးဖြည့်ရှိလို့ရပါတယ်ဒါပေမဲ့သူတို့ကတော့ဒီလိုညှိနှောင်းကိုမသုံးပဲနဲ့သူတို့ကဒီဟိုစိတ်ဘယ်လိုဒီအားသုံးပြီးတော့ဖြည့်ရှိတဲ့စိတ်ကမျိုးနဲ့ပဲသူတို့ကလှုပ်သွားတာတောက်လျှောက်ပဲလေအခုလည်းပဲဒီလိုပဲလေ
မြန်မာစစ်အုပ်ချုပ်ရေးကောင်စီဘက်ကလေရင်နဲ့ဘုံကျဲတိုက်ခိုက်မှုတွေကြောင့်ကရင်ပြည်နယ်ဖားပွန်ခရိုင်တွင်းကဒေသခံကြေးရွာသားတပေါင်းကျော်ပြည်တွင်းမှာပဲဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်နေရကြောင်းဒီကနေ့ပါပဲကရင်မျိုးသားအစည်းအရုံး KNU ကသတင်းထုတ်ပြန်ခဲ့ပါတယ်ဒေဘူးနိုတနေလူတောင်ကုန်းကလုဘောထာမော်ယူနီပေဘိုဘလောတီကောထာနဲ့ဟိုကေစတဲ့ဖားပွန်ခရိုင်အတွင်းကကျေးရွာ9ရွာအတွင်းကိုမြန်မာစစ်တပ်ဘက်ကဘုံကျဲတိုက်ခိုက်ခဲ့တာဖြစ်တယ်ဆိုပြီး KNU ကသတင်းထုတ်ပြန်ထားပါတယ်။တိမ်းရှောင်နေရတဲ့ဒုက္ခသည်တွေအတွက်အရေးပေါ်စာနာရိတ်ခါများလိုအပ်နေကြောင်းဒေသခံအကူအညီပေးရေးအဖွဲ့တွေကပြောပါတယ်။ထိုင်းဘက်ကိုရောက်လာတဲ့ဒုက္ခသည်3000လောက်ကိုတော့ထိုင်းဘက်ချမ်းတတော်ကျဝိုင်းအတွင်းမှာခိုလုံစရာနေရာပေးထားပါတယ်။ဒဏ်ရာရသူ10ခန်းလောက်ကိုလည်းစေဝါကူတာမှုပေးနေပါတယ်။စစ်ပြေဒုက္ခသည်တွေနဲ့ပတ်သက်လို့ထိုင်းနိုင်ငံကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံးနဲ့ထိုင်းပြည်ရဲ့ဝန်ကြီးဌာနတို့ညှိနှိုင်းပြီးဆောင်ရွက်နေကြောင်းထိုင်းနိုင်ငံရဲ့ဒေသဆိုင်ရာသတင်းတွေမှာလည်းဖော်ပြနေကြပါတယ်ရှင်။